ဗီယက်နမ်နိုင်ငံမှာရာဇဝတ်မှုတွေကိုအသေးတမ်းပေးနှိမ့်ဆက်ညှဉ်းပန်းလုပ်နေတာကနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရာရောက်တဲ့အပြင်လူအခွင့်အရေးချိုးဖောက်မှုတွေလည်းအကြီးအကျယ်ဖြစ်နေတယ်လို့ကုလသမဂ္ဂအခွင့်အရေးစောင့်ကြည့်အဖွဲ့တစ်ခုကရှုံချလိုက်ပါတယ်။အရက်ပဲ့နဲ့နိုင်ငံရေးအခွင့်အလမ်းဆိုင်ရာနိုင်ငံတကာဗရိညင်ကိုချမှတ်ကျင့်သုံးမှုပေါ်စောင့်ကြည့်နေတဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာကော်မတီရဲ့အခုနောက်ဆုံးညီလာခံအတွင်းဗီယက်နမ်အပါအဝင်နိုင်ငံ6ခုရဲ့မှတ်တမ်းတွေကိုစမ်းစစ်ခဲ့ကြတာဖြစ်ပါတယ်။ VOA သတင်းတော်လီဆာစလိုင်းဂျနီဗာကနေပေးပို့တဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြမှာပါ
။ကုလသမဂ္ဂလူအခွင့်အရေးကော်မတီကဗီယက်နမ်ရဲ့စီးပွားရေးအောင်မြင်မှုတွေအပေါ်မှာလွန်လွန်ကဲကဲချီချူးပြောဆိုပေမဲ့ကြမ်းတမ်းတဲ့အုပ်ချုပ်မှုစနစ်ကိုတော့အကြီးအကျယ်ဝေဖန်ပါတယ်။လူအခွင့်အရေးခုခံကာကွယ်သူတွေအပေါ်နှိမ့်ကွပ်မှုတွေကယုံနိုင်စရာမရှိလောက်အောင်များလာနေတဲ့အပေါ်မှာစိုးရိမ်နေကြတာဖြစ်ပါတယ်။လူခွင့်ရေကောက်ခွဲသူတွေကိုနှိပ်စက်မှုတွေတိုက်ခိုက်မှုတွေနောက်စစ်ဆေးချမ်းဟာမှုတွေမတိုင်ခင်မှာလဲဘယ်သူနဲ့မှဆက်သွယ်ခွင့်မပေးဘဲထိမ့်သိမ်းခံနေကြရတယ်လို့ကုလကော်မတီအဖွဲ့ဝင်မာစီယာခရန်ကပြောပါတယ်တချို့ဆိုရင်မမှန်မကန်ဆွဆွဲချက်တွေနဲ့နှစ်ရှည်ထောင်ဒဏ်တွေချမှတ်ခံနေကြရတယ်လို့ဖမ်းဆီးခံရမှုအတွင်နှိပ်စက်မှုတွေလည်းရှိတယ်လို့သူမကပြောပါတယ်ဗီယက်နမ်နိုင်ငံတွင်နောက်ထပ်စိုးရိမ်စရာတစ်ခုကတော့တေးတံအပြစ်ပေးမှုနဲ့တေးတံစီရင်မှုအရေးအတွက်များလာတဲ့ဆိုတဲ့အစီရင်ခံချက်တွေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတေးတံစီရင်ခံရသူ85ယောက်ရှိတယ်ဆိုတဲ့အစီရင်ခံစာတွေကိုကော်မတီကလက်ခံရရှိခဲ့ပါတယ်။နိုင်ငံတော်ဆန့်ကျင်မှုမူရည်စေဝါနဲ့ဆက်ဆက်တဲ့ပြစ်မှုစီးပွားရေးနဲ့တချို့ရာဇဝတ်မှုတွေကတေးတံအပြစ်ပေးနိုင်တယ်လို့လည်းကုလကော်မတီဝင်ခရန်ကပြောပါတယ်။
So the situation is that the number and the identities of persons sentenced to death
တည်တံစီရင်ချက်ချမှတ်ခံရသူတွေရဲ့အမည်တွေနဲ့အရေးအတွက်ကိုအာဏာပိုင်တွေကလျှို့ဝှက်ထားတဲ့အခြေအနေပါဆိုတော့သဘောထားကွဲပြားသူတွေကိုပြစ်မှတ်ထားပြီးတော့တရားဥပဒေအတိုင်းမလုပ်ဖ ೇನೆ တည်တံပေးလို့ရတဲ့သဘောမျိုးဖြစ်နေပါတယ်တချို့ကတော့ဖမ်းဆီးချုပ်နှောင်ထားစဉ်တွင်ထိဆုံးကြရပါတယ်ဒီလိုထိဆုံးမှုမျိုးရောက်ရင်လဲကိုယ့်ဘာသာတက်သေးတာလို့အရာရှိတွေကတင်ပြလိုက်ကြတယ်ဆိုတဲ့အစီရင်ခံချက်တွေလည်းကျွန်တော်တို့ရထားပါတယ
်တည်တံပြစ်ပေးတာကိုဖျက်သိမ်းပေးဖို့ဓမ္မဖို့လေတည်တံစီရင်မှုကျင့်သုံးနေတာကိုဆိုင်းငံ့ပေးဖို့လူအခွင့်အရေးကျွမ်းကျင်သူအဖွဲ့ကတောင်းဆိုပါတယ်။ဗီယက်နမ်ဆိုရအနေနဲ့ဥပဒေသစ်ရေးဆွဲပြဋ္ဌာန်းတဲ့အပိုင်မှာတိုးတက်မှုတွေရှိတာကိုလည်းကော်မတီကတွေးရှိထားပါတယ်။လူအခွင့်အရေးကိုကာကွယ်ပေးနိုင်မယ်လို့ယူဆရတဲ့ဥပဒေတွေတချို့လည်းထွက်ပေါ်လာတဲ့အကြောင်းကုလကော်မတီဝင်ခရင်က VOA ကိုပြောပါတယ်
။ There's a new law on trafficking that prohibits forced labor.
there's အဓိပ္ပာယ်ခိုင်းစေမှုကိုတားမြစ်တဲ့တရားမဝင်ကုန်ကူးမှုနဲ့ပတ်သက်ပြီးတော့ဥပဒေသစ်ထွက်လာပါတယ်။2019ခုနှစ်ထဲမှာဆိုရင်ဥပဒေအထောက်အကူဆိုင်ရာဥပဒေပြင်ဆင်ချက်လည်းရှိခဲ့ပါတယ်။ဒါကြောင့်ဥပဒေရေးရာအထောက်အကူရယူနိုင်တဲ့သူအရေးအတွက်လည်းတိုးလာပါတယ်။ရာဇဝတ်ပြစ်မှုဆိုင်ရာတရားစီရင်ရေးအဆင့်တိုင်းမှာလည်းရှိနေကတဆင့်ခုခံခြေပါခွင့်နဲ့ပတ်သက်ပြီးတော့ရာဇသက်ကြီးနဲ့ပြစ်မှုဆိုင်ရာကျင့်ထုံးတွေမှာလည်းပြင်ဆင်ချက်တွေရှိပါတယ်။
ဥပဒေရေးရာပိုင်းပြဋ္ဌာန်းပြင်ဆင်မှုမှာတိုးတက်တဲ့လက္ခဏာတွေတွေ့ရပေမယ့်လို့လဲဒီဥပဒေတွေကိုလက်တွေ့ကျင့်သုံးမှုမရှိဘူးလို့လဲကုလကော်မတီဝင်ခရန်ကပြောပါတယ်ရှင်